Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်အောက်တိုဘာလ19ရက်နေ့ဒီနေ့ကနေညနေပိုင်း VOA မြန်မာပိုင်းစီစဉ်နေကိုလိုင်းလိုမီတာ19.25ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမသိန်းခေထိုက်ပါ
ကျမဆုမြတ်မမရှင်ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြသူတွေကြား၄ညဆက်တိုက်ဖြစ်ဒီနေ့ကနေအစောပိုင်းမှာလည်းပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်ဗာတီကန်သာသနာစည်းဝေးဘွဲကနေလိန်တူစုံမဲ့သူတွေကိုပို့ပြီးတော့ကြဲကြဲပြန့်ပြန့်လက်ခံဖို့ဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အပေါ်မှာကက်သလစ်ဘာသာဝင်တို့ရဲ့တုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဖိလစ်ပိုင်ကအဘူဆဲတပုံတို့ကဖမ်းထားတဲ့ဂျာမနီနိုင်ငံသား2ဦးတို့ကိုပြန်လွှတ်ပေးလိုက်ပါပြီ
။ The intent was to pressure them. And while at the same time we were also very careful because of we were
သူတို့ပြန်လွတ်လာတဲ့အကြောင်းဖိလစ်ပိုင်စစ်တပ်ရဲ့ပြောခွင့်ရကပြောသွားတာပါဒီနောက်မှာတော့ထိုင်းနိုင်ငံကရာဘာတောင်သူတွေအစိုးရအထောက်ပံ့ရဖို့ကြိုးစားနေကြတဲ့အကြောင်းအာဖရိကအီဘိုလာအရေးနဲ့အာရှဥရောပထိပ်သီးစည်းဝေးတက်ရောက်နေတဲ့ဥသိမ်းစိန်ကိုဥရောပခေါင်းဆောင်တွေဘာတွေတိုက်တွန်းခဲ့ကြသလဲဆိုတာဒီကိုဒီညနေပိုင်းမှာစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ထိပ်တန်းရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါ
ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြသူတွေကြားမှာ၄ညဇက်တိုက်အဖြစ်နဲ့တနင်္ဂနွေနေ့အစောပိုင်းမှာလည်းပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ကောင်လုံကျောမော်ကမောင်ခေါက်အရက်မှာရဲတွေတားဆီးထားတဲ့အတားအဆီးတွေကိုဆန္ဒပြသူတွေဘက်ကဖျက်ကျော်ဖို့ကြိုးစားတာမှရဲတွေကလည်းဆန္ဒပြသူတွေကိုအတင်းပြန်ပြီးတော့တွန်းခဲ့ကြပါတယ်။နှစ်ဖက်လုံးမှာအနည်းငယ်ထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ဆန္ဒပြကြတဲ့သူတွေထဲပြဿနာရှိသူတွေရောက်နေပြီးပြဿနာမဖြစ်ဖြစ်အောင်လုပ်နေတယ်လို့ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးတာဝန်ခံဟွမ်ချန်တက်ကအခုလိုပြောပါတယ်။
The occupied area in Mongkok remains a very high risk area. Activists from radical organizations
ဆန္ဒပြသူတွေနေရာယူထားတဲ့ Mongkok အရက်ဟာအင်မတန်မှအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်နေပါသေးတယ်။အစွန်ရောက်အဖွဲ့ကလှုပ်ရှားသူတွေ၊ပြဿနာရှာကျင်သူတွေကဆန္ဒပြသူတွေထဲမှရောပြီးတော့ရဲအရာရှိတွေကိုရန်စအခြေအနေမငြိမ်မသက်ဖြစ်အောင်မကြမကြာလုပ်နေပါတယ်လို့ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးတာဝန်ခံကပြောသွားတာပါ။ဖြစ်ပေါ်တိုးတက်မှုတွေကိုရဲတပ်ဖွဲ့ကဆက်လက်စောင့်ကြည့်သုံးသပ်နေပြီးတော့အခြေအနေအပေါ်မှာမူတည်တုံ့ပြန်အရေးယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဟောင်ကောင်မြို့နယ်ကအစိုးရရုံးတွေရှိရာအရန်နားမှာလည်းဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီတဲ့ဆန္ဒပြသူတွေစခန်းချဆန္ဒပြနေကြပါတယ်။ဆန္ဒပြကျောင်းသားခေါင်းဆောင်တွေနဲ့ဟောင်ကောင်အစိုးရကြားမှာတော့အင်္ဂါနေ့မှာဆွေးနွေးကြမှာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်ပြည်သူတွေအပြည့်အဝရွေးချယ်နိုင်ဖို့မှာတရုတ်ပြည်မှကြီးအစိုးရကကန့်သတ်ချက်တွေချခဲ့တဲ့အပေါ်ဒေါသထွက်ဆန္ဒပြနေကြတာဖြစ်ပါတယ်။လက်ရှိအုပ်ချုပ်ရေးမှုစီဝိုင်းလျောင်းကလည်းဟောင်ကောင်လွတ်လပ်ခွင့်အတွက်ပြက်ပြက်သားသားမရက်တည်ဘူးလို့ဆန္ဒပြသူတွေအကြောင်းသားတွေကဆွဆွဲပြီးတော့ယာရုခါနေဆင်းပေးဖို့တောင်းဆိုနေကြပါရဲ့ရှင်
။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကဘော့စတန်မြို့ကနေမှဒျူဆိုရတာဝန်ရှိသူတစ်ယောက်နဲ့ဂျိုတင်စီစဉ်မှုရှိမှထားတဲ့အရေးပါတဲ့တွေ့ဆုံမှုတစ်ခုလုပ်ဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနတာဝန်ရှိသူတစ်ယောက်ကပြောဆိုပါတယ်။ဒျူဆိုရဘက်ကအမေရိကန်နိုင်ငံသားဝင်ကြီးနဲ့တွေ့ဆုံမဲ့နိုင်ငံတော်ကောင်စီဝင်ရန်ဂျင်ချီရဲ့နေ့ရက်ကြာခရီးစဉ်ကတရားဝင်အလဲပတ်လာရောက်တဲ့ခီးမျိုးမဟုတ်ပေမဲ့ကိစ္စရက်တော်တော်များများကိုပုံမှန်လင်းလင်းဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေအများကြီးရှိနေပြီးတော့မတူကွဲပြားမှုတွေရှိပေမဲ့နှစ်ဖက်စလုံးကထိထိရောက်ရောက်ဆောင်ရွက်ရမယ့်ကိစ္စတွေဖြစ်တယ်လို့ဝင်ကြီးကယ်ရီကပြောဆိုပါတယ်။ဤဘိုလာရောဂါကူးစက်ပြန့်ပွားမှုအာဖဂန်နစ္စတန်ရေးကိစ္စမြောက်ကိုရီးယားနျူကလ িয়ার အခြေအနေအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကမ္ဘာကြီးရာသီဥတုပြောင်းလဲမှုစတဲ့ကိစ္စတွေပါဝင်အကြောင်းအရာတော်တော်များများကိုညှိညှိနှိုင်းနှိုင်းလှုပ်ကြဖို့လိုတဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုပါတယ်။နှစ်နိုင်ငံကြားမှာပုံမနဲ့ဆိုင်တဲ့ယုံကြည်မှုတည်ဆောက်ဖို့နဲ့အပြန်အလှန်လေးစားမှုပေါ်အခြေခံပြီးအဓိကကြတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်ဆိုရင်နှစ်ဖက်ကြားခြားနားချက်တွေကိုမှန်မှန်ကန်ကန်ဂရင်တွဲဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်ရန်ဂျီချီကပြောဆိုပါတယ်။အချိန်နဲ့အမျှဒီဆွေးနွေးပွဲရဲ့အကျိုးရလဒ်တွေကသိသာလာနိုင်တယ်လို့အမေရိကန်ဆိုရတာဝန်ရှိပုဂ္ဂိုလ်ကမှတ်ချက်ပေးပြောဆိုပါတယ်။အာရှပစိဖိတ်ဒေသခေါင်းဆောင်နေလာမယ့်လတွေတွေ့ဆုံမဲ့ထိပ်သီးအစည်းအဝေးမတိုင်ခင်ဘော့စတန်မြို့မှာဂျိုတင်ဆွေးနွေးနေတာဖြစ်ပြီးတော့ဒီအာရှပစိဖိတ်ထိပ်သီးအစည်းအဝေးပွဲမှာအမေရိကန်နဲ့တရုတ်နှစ်နိုင်ငံသမ္မတတွေတွေ့ဆုံကြမှာလည်းဖြစ်ပါတယ်
။အီဘိုလာရောဂါဟာလက်ရှိလူသားမျိုးဆက်အတွက်ကဘေးတစ်ခုဖြစ်နိုင်တယ်လို့နိုင်ငံတကာမှာလူသားချင်းစာနာမှုအကူအညီတွေကိုပေးနေတဲ့ Britain အခြေစိုက် Oxfam အဖွဲ့ကပြောပြီးတော့ဒီရောဂါတိုက်ဖျက်ရေးကိုပိုလှုပ်ကြဖို့ EU နိုင်ငံသားရေးဝန်ကြီးတွေကိုတောင်းဆိုလိုက်ပါတယ်။ Ebola အဆိုးဆုံးဖြစ်နေတဲ့ Sierra Leone, Guinea နဲ့ Liberia နိုင်ငံတွေစီဆေးဝင်နှံတွေ နောက်ထပ်စစ်သားတွေငွေကြေးအကူအညီတွေပို့ပေးကြဖို့အတွက်ကိုလည်း Oxfam အကြီးအကဲ Mark Goring ကတိုက်တွန်းပါတယ်အီဘိုလာရောဂါတိုက်ဖျက်ဖို့တန်နိဋ္ဌန်ခိုင်ခိုင်မာမာနဲ့မလုပ်တဲ့နိုင်ငံတွေမှာလူအသက်ဆုံးရှုံးနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့သူကပြောပါတယ်။နောက်အာဖရိကနိုင်ငံတွေမှာအီဘိုလာကြောင့်သေဆုံးသူဟာ 4,500 ကျော်သွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားပါတယ်။ဒီနှစ်မကုန်ခင်ဒီရောဂါကြောင့်ထောင်နဲ့ချီထပ်ပြီးတော့သေဆုံးနိုင်တယ်လို့လည်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။အမေရိကန်ပြည်ထောင်စုမှာတော့သူနာပြုနှစ်ယောက်အီဘိုလာဗိုင်းရပ်စ်ကူးစက်ခံရပြီးတဲ့နောက်အီဘိုလာရောဂါကူးစက်ပြန့်ပွားမှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ပြည်တွင်းလုံခြုံရေးနဲ့လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသမ္မတဘရက်အိုဘားမားကိုစနေနေ့ညပိုင်းမှာတွေ့ဆုံပြီးတော့ဒီအမေရိကန်နိုင်ငံထဲမှာအီဘိုလာရောဂါအပေါ်တုံ့ပြန်ဆောင်ရွက်တဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့ပါတယ်။အီဘိုလာရောဂါနဲ့ပတ်သက်လို့အမေရိကန်တွေအနေနဲ့တုံ့လှုပ်ကြောက်လန့်မှုတွေမဖြစ်ကြဖို့အတွက်လည်းသမ္မတအိုဘားမားကပြောကြားထားပါတယ်ရှင်။
ကာရီဘီယံကျွန်းနိုင်ငံဖြစ်တဲ့ကျူးဘားအနေနဲ့အနောက်အာဖရိကနိုင်ငံတွေမှာဖြစ်ပွားနေတဲ့အီဘိုလာကူးစက်ရောဂါကိုရင်ဆိုင်တိုက်ဖျက်ဖို့အမေရိကန်နိုင်ငံနဲ့ဝမ်းမြောက်ဝမ်းသာပူးပေါင်းဆောင်ရွက်မယ်လို့ကျူးဘားနိုင်ငံကောင်ဆောင်ဖီဒယ်ကက်စထရိုကပြောဆိုလိုက်ပါတယ်။ဒီပူးပေါင်းဆောင်ရွက်မှုဟာအမေရိကန်နဲ့ကျူးဘားနှစ်နိုင်ငံကြားပြဿနာတွေကိုဖြေရှင်းဖို့ကြိုးစားတာမျိုးမဟုတ်ဘဲကမ္ဘာကြီးငြိမ်းချမ်းရေးအတွက်ဆောင်ရွက်တာမျိုးသာဖြစ်မယ်လို့အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာကက်စထရိုကပြောဆိုလိုက်တဲ့အကြောင်းစနေနေ့ထုတ်သတင်းတွေကရေးသားကြပါတယ်။ကျူဘာကောင်ဆောင်ကက်စထရိုရဲ့မှတ်ချက်ကိုကျူဘာရုပ်မြင်သံကြားအစီအစဉ်ကြီးညာသူကဖတ်ပြခဲ့ပါတယ်။အနောက်အာဖရိကနိုင်ငံတွေကိုအကြီးအကျယ်ထိခိုက်မှုတွေဖြစ်စေတဲ့အီဘိုလာရောဂါပြဿနာအတွက်လူရေ70သန်းလောက်ရှိတဲ့ကျူဘာနိုင်ငံကကျန်းမာရေးဝန်ထမ်း165ယောက်ဆေးလွှတ်ခဲ့ပြီးနောက်ထပ်300လောက်ထပ်လွှတ်မယ်အစီအစဉ်ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတောက်ကြနေ့ကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။ကမ္ဘာတစ်လွှာအရေးပေါ်ပြဿနာတွေဖြစ်လာတိုင်းကျူဘာနိုင်ငံကဆရာဝန်တွေဆေးလွှတ်ပေးခဲ့တဲ့အစဉ်လာလဲရှိခဲ့ပါတယ်။အီဘိုလာကူးစက်ရောဂါပြဿနာကိုအတူတိုက်ဖျက်ခဲ့ကြတဲ့အမေရိကန်နဲ့ကျူးဘားအဖွဲ့တွေကြားမှာပူးပေါင်းဆောင်ရွက်မှုကနေနှစ်နိုင်ငံတန်တမန်ဆက်ဆံရေးတိုးတက်စေလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းရောဂါတိုက်ဖျက်ကုသနေတဲ့ဆရာဝန်တွေကိုလေ့ကျင့်ပေးနေတဲ့အပူပိုင်းဒေသရောဂါကူးဆေးရုံညွှန်ကြားမှု George Pereza ကပြောဆိုလိုက်ပါတယ
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ကနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ Vatican မှာ Roman Catholic Bishop ဖုန်းတော်ကြီး200ကျော်တဲ့နှစ်ပတ်ကြာဆွေးနွေးခဲ့တဲ့သာသနာစည်းဝေးကနေလိန်တူဆုံမဲ့သူတွေကိုပို့ပြီးကြဲကြဲပြန့်ပြန့်လက်ခံဖို့ဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အပေါ်မှာကက်သလစ်ဘာသာဝင်တို့ရဲ့တုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။သာသနာစည်းဝေးကနေစနေနေ့မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာလိန်တူဆုံမဲ့သူတွေကိုတိမ်မွေ့လေးနဲ့စွာနဲ့ကြိုးဆိုတင်ပြီးတော့သူတို့အပေါ်ခွဲခြားဆက်ဆံတာကိုရှောင်ကျဉ်တင်တယ်လို့ဖော်ပြထားပါတယ်။အစောပိုင်းမှာပြင်ဆင်ထားတဲ့စာသားထဲမှာတော့လိန်တူဆုံမဲ့သူတွေကိုလက်ခံပြီးသူတို့ရဲ့ကိုင်းညွတ်မှုအပေါ်မှာတန်ဖိုးထားဖို့နဲ့လိန်တူဆုံမဲ့သူတွေကိုအသင်းတော်ကကြိုးဆိုလက်ခံဖို့ဆိုတဲ့အတုံးနှုံးတွေကိုတုံနှုံထားခဲ့တာပါဒီလိုမျိုးလိန်တူဆုံမဲ့သူတွေကိုအသင်းတော်ကပို့ပြီးလက်ခံလာဖို့ကိုပိုယဟန်မင်းကြီးဖရန်စစ်ကထောက်ခံပါတယ်ဒါပေမဲ့မဲခွဲဆုံးဖြတ်ရမှာဒီအမြင်ကိုအတည်ပြုနိုင်လောက်အောင်လို့မဲ၃ပုံ၂ပုံမရရှိခဲ့တဲ့အတွက်အသင်းတော်ကိုခင်းတဲ့အညီဖြစ်အောင်ပြုပြင်ပြောင်းလဲလိုတဲ့ပိုယဟန်မင်းကြီးအတွက်အထိနာစရာဖြစ်တယ်လို့လိလာသူတွေကပြောပါတယ်အိမ်တော်ကွဲထားသူကက်သလစ်ဘာသာဝင်တွေကိုဘာသာရေးအခမ်းအနားနဲ့ထပ်မံအိမ်တော်ပြုခွင့်ပေးဖို့ကိစ္စအပေါ်မှာလည်းဘစ်ရှော့ဖုန်းတော်ကြီးတွေကသဘောမတူခဲ့ကြပါဘူးအခုလိုသာသနာစည်းဝေးပွဲရဲ့နောက်ဆုံးသဘောထားတွေကိုရှေးရိုးဆွဲအမြင်ရှိကြသူတွေကကြိုဆိုနေတယ်လို့လိန်တူဆုံမဲ့သူအရေးလှုပ်ရှားနေတဲ့ကက်သလစ်တွေကတော့စိတ်ပျက်တယ်လို့ပြောကြားကြပါတယ်ရှင
်တက်ကစပြည်နယ်မှာမဲဆန္ဒရှင်တွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတဲ့အချက်နဲ့ပတ်သက်လို့တိုင်းရင်းသားလူမျိုးစုတွေမဲပေးလို့မရအောင်ချိန်ချောက်မှုအန္တရာယ်ရှိနေတယ်ဆိုပြီးအောက်ယုံကဆုံးဖြတ်ချက်ချခဲ့ပေမဲ့မဲပေးမှုနဲ့ဆိုင်တဲ့တင်းကျပ်တဲ့ဥပဒေတရားကိုထောက်ခံအားပေးဖို့နဲ့ပတ်သက်ပြီးတော့အမေရိကန်တရားရုံးချုပ်ကတက်ကစပြည်နယ်ကိုဆုံးဖြတ်ဆောင်ရွက်ခွင့်ပေးလိုက်ပါတယ်2011ခုနှစ်တရားဥပဒေအရမဲမပေးခင်မဲဆန္ဒရှင်ဘက်ကလက်တလောရိုက်ထားတဲ့ဓာတ်ပုံပြရမယ်ဆိုတဲ့အချက်ကမဲဆန္ဒရှင်တွေဘက်ကလိမ့်လည်မှုမရှိအောင်ရည်ရွယ်တာဖြစ်တယ်လို့တက်ကစတာဝန်ရှိသူတွေကထောက်ခံပြောဆိုပါတယ်ဒါပေမဲ့ဒီဥပဒေကတက်ကစပြည်နယ်ကမဲဆန္ဒရှင်6သိန်းလောက်ကိုအတားအဆီးဖြစ်စေလိမ့်မယ်လို့တရားသူကြီးတူဖြစ်တဲ့ Ruth Bader Ginsburg ကစနေနေ့ကပြောဆိုခဲ့ပါတယ်။မဲဆန္ဒရှင်ရေအတွက်နဲ့ပတ်သက်ပြီးအငင်းပွားမှုတွေရှိနေစေဖြစ်ပါတယ်။မဲပေးခွင့်အတားအဆီးနဲ့ရင်ဆိုင်ရနိုင်တဲ့လူမျိုးစုတွေထဲမှာ African American နဲ့ Spain လူမျိုးတွေပါနေပြီးတော့ Miss Ginsburg ရဲ့အဆိုအရဒီလိုခွဲခြားမှုမျိုးဟာသမိုင်းဝင်လို့ရမျိုးမဖြစ်သင့်ဘူးလို့ပြောဆိုခဲ့ပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာအလုသမား9ယောက်ကိုတပ်နက်သမားတွေကပစ်သက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တေဆုံးကြသွားကြသူတွေဟာဒီပန်ချက်ပြည်နယ်အရှေ့ပိုင်းကဖြစ်ကြပြီးတော့မငြိမ်မသက်ဖြစ်နေတဲ့ဘလူချီစတန်ပြည်နယ်တွေကကြက်ချံတစ်ခုမှအလုလုနေကြစင်မှာပြန်ပေးဆွဲခံခဲ့ရသူတွေဖြစ်ပါတယ်။ဘလူချီစတန်ပြည်နယ်မှာတိတ်အင်အားမများတဲ့ခွဲထွက်ရေးလိုလားသူအကြမ်းဖက်သမားတွေခြေကုပ်ယူထားတာနှစ်နဲ့ချီရှိနေပါပြီ။ပြည်ထောင်စုအစိုးရဟာဘလူချီစတန်ကတဘာဝအရင်အမြင့်တွေကို24ထုတ်လုပ်နေပေမဲ့လည်းဒေသခံပြည်သူတွေရဲ့အရေးကိုအာရုံမစိုက်ဘူးလို့ Nationalist Blue သဘုံအဖွဲ့ကဆွဆွဲနေပါတယ်။ဘလူချီစတန်ပြည်နယ်ထဲမှာရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရအဆောက်အဦတွေအရတားပစ်မှတ်တွေအပေါ်သဘုံတွေကတိုက်ခိုက်လေးရှိပြီးတော့အဲ့ဒီပြည်နယ်မှာလာရောက်အလုအလုအခြေချတဲ့တခြားတိုင်းရင်းသားတွေကိုလည်းပစ်မှတ်ထားလေးရှိပါတယ်ရှင်
Direct from Washington, the voice of America, VOA.
ထိုင်တောင်သတင်းတွေကိုမဆွမြမော်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ internet ဆာမျက်နှာ barmis.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်ထဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့နိုင်ငံတကာသတင်းဆောင်မတွေနဲ့စာကြင်ပါတယ်အယ်ကာရီဒါအဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ဖိလစ်ပိုင်တောင်ပိုင်းမှာအခြေစိုက်တဲ့အကြမ်းဖက်အဖွဲ့က6လကြာဖမ်းဆီးထိန်းသိမ်းထားတဲ့ဂျာမနီနိုင်ငံသား2ဦးကိုတောက်ချာနေနှောင်းပိုင်းတို့ကပြန်လွှတ်ပေးလိုက်ပါပြီ။အဘူဆာယက်တပုံတွေကိုစစ်ရေးအရာတိုက်ခိုက်နှိမ်နင်းနေစင်မှာပဲတရားခံတွေလွတ်မြောက်ဖို့ပြန်ပေးငွေပေးခဲ့ရတာဟာလည်းအဓိကကျတဲ့အနေအထားမှာရှိနေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ဆိုင်မွန်အော်ရင်တိန်မနီလာမြို့ကနေပေးပို့လာတာကိုကုအောင်ကပြောပြပေးပါမယ်ရှင်။
Stephen Victor Ogun နဲ့ Henrik Dylan တို့နှစ်ဦးမနီလာကိုရောက်ရှိလာတဲ့အကြောင်းဖိလစ်ပိုင်စစ်ဘက်ကပြောပါရယ် Zulu ဒေသမှာသူတို့နှစ်ဦးကိုရဲကတွေ့ရှိခဲ့ပြီးအခုအခါမှာသူတို့ကိုဂျာမန်တန်ယုံကစောင့်ရှောက်ထားတာပါဖိလစ်ပိုင်စစ်တပ်ကစီးရီးယားတင်းတင်းကြပ်ကြပ်ဆောင်ရွက်လာတာကြောင့်သူတို့ကိုပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့စစ်ဘက်တာဝန်ရှိသူတွေကပြောပါရယ်အဘူဆာယက်သဘုံတွေကလည်းသူတို့နေမြေအတွင်းဖိလစ်ပိုင်စစ်ဘက်ကဝင်ရောက်လာတဲ့အပေါ်ကန့်ကွက်ထားတဲ့အကြောင်းကိုလည်းစစ်ဖက်ပြောခွင့်ရ Harold Governor ကပြောပါရယ်
The intent was to pressure them and while at the same time
သူတို့ PR ပေးဖို့ရည်ရွယ်ပြီးတော့လုပ်ခဲ့တာပါတချင်ထဲမှာဖမ်းထားတဲ့ဒဇဂန်တွေကိုနှိပ်စက်တာခေါင်းဖြတ်တာမျိုးမလုပ်အောင်လဲကျွန်တော်တို့ကသတိထားဆောင်ရွက်ခဲ့ပါတယ်
ဒါပေမဲ့အခုလိုတရားခံတွေပြန်လွတ်ဖို့ဒေါ်လာ 5.6 တန်ပြန်မင်းငွေရရှိခဲ့တဲ့အကြောင်းအဘူဆာယက်ပြောခွင့်ရကဒေတာရင်းရေဒီယိုအသံလွှင့်ဌာနတစ်ခုကိုတောက်ကြနေနောက်ပိုင်းမှာပြောကြားခဲ့ပါတယ်။ဂဗာနော့ကတော့ဖိလစ်ပိုင်ဆိုရအနေနဲ့အကြမ်းဖက်သမားတွေနဲ့ဆွေးဆက်ဆွေးနွေးမှာမဟုတ်ဘဲဒီပြန်မင်းငွေအကြောင်းသူမသိဘူးဆိုပြီးပြောပါတယ်။တကယ်လို့တောင်းခံထားတဲ့ပြန်မင်းငွေမရရင်ပြီးခဲ့တဲ့တောက်ကြနေမှာဖမ်းထားတဲ့ဂျာမန်တယောက်ကိုခေါင်းဖြတ်မယ်ဆိုပြီးအခုလအစောပိုင်းမှာသဘုံတွေကကြေညာခဲ့ပါတယ်။အရှေ့အလယ်ပိုင်းက IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အမေရိကန်နဲ့ဂျာမနီပူးပေါင်းဆောင်ရွက်နေရတွေကိုလည်းရက်ဆိုင်ပစ်ဖို့ကိုဒီသဘုံတွေကတောင်းဆိုခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။မလေးရှားနိုင်ငံစပတ်ဒေတာစီပလောင်ဝမ်ဒေတာတစ်လျှောက်ရွက်လွှင့်သွားခဲ့တဲ့ဂျာမနီနိုင်ငံသား2ဦးကိုအဘူဆာယက်သဘုံတွေကလွန်ခဲ့တဲ့ဧပြီလအတွင်းဖမ်းဆီးခဲ့တာပါ။မနီလာတောင်ပိုင်းမိုင်600နီးပါးမှာရှိတဲ့အဘူဆာယက်သဘုံတွေရဲ့အဓိကအခြေစိုက်စခန်းတစ်ခုဖြစ်တဲ့ဂျိုလိုမှာသူတို့2ဦးကိုထိန်းသိမ်းထားခဲ့တာပါ။ပြီးခဲ့တဲ့လနောက်ပိုင်းမှာဖိလစ်ပိုင်မျိုးသားကာကွယ်ရေးဝန်ကြီးဗိုလ်တိုင်ရင်ဂက်စမန်ကအဘူဆာယက်သဘုံတွေကိုစီးရီးယားနှိမ်နင်းသွားမယ်ဆိုပြီးကြေညာခဲ့ပါတယ်။ဒီဘွဲဟာဒေသခံအရက်သားတွေဥရောပနဲ့အာရှတိုက်နိုင်ငံတွေကလူပေါင်းတရာစင်လောက်ကိုဖမ်းဆီးထားတယ်လို့စစ်ဘက်ကပြောထားတာပါ။စီဦးစီးချုပ်ဗိုလ်ချုပ်ကြီးဂရီဂိုရီယိုကတ်တဖန်ဟာဒီအပတ်တွင်ဖိလစ်ပိုင်တပ်ဖွဲ့ဝင်3000လောက်တပ်ဆွဲထားတဲ့ဒေသကိုတွားရောက်ကြည့်ရှုခဲ့တဲ့အကြောင်းဂဗာနော့ကပြောပါတယ်။
To ensure the release of all 12 hostages.
ဒဇဂန်စနစ်ရောက်ပြန်လည်လွတ်မြောက်လာဖို့ဆောင်ရွက်နေစမှာပဲဒဇဂန်တွေအထိခိုက်နည်းနိုင်သမျှနည်းအောင်လို့ဆောင်ရွက်ဖို့ဗိုလ်ချုပ်ကြီးကတပ်ဖွဲ့ဝင်တွေကိုပြောခဲ့ပါတယ
်အဘူဆာယက်သဘုံတွေဟာမွတ်စလင်အစိုးရခွဋ်တဲ့ရေးအယူဆကိုလက်ခံထားပြီး1990ခုနှစ်လွန်ကာလတွေအတွင်းအယ်ခိုင်ဒါအဖွဲ့ကငွေကြေးထောက်ပံ့ထားပေမဲ့နောက်ပိုင်းမှာငွေကြေးထောက်ပံ့မှုမရတော့တာကြောင့်2009ခုနှစ်ကစလို့ဒဇဂန်တွေဖမ်းဆီးခေါ်ဆောင်တာခေါင်းဖြတ်တာဘုံခွဲတာတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားလာပါတယ်။ဒီစစ်သွေးကြအဖွဲ့မှာအင်အား1000လောက်အထိရှိခဲ့ပြီးပေမဲ့အခုခါမှာတော့ရာကနဲ့ရေတွေ့ပဲရှိတော့တာပါ။မနီလာအခြေစိုက်လုံခြုံရေးနဲ့ဘေးအန္တရာယ်ဆိုင်ရာသုတေသနအဖွဲ့တစ်ခုဖြစ်တဲ့ Pacific Strategies and Assessment ကအဘူဆာယက်အဖွဲ့ဟာစူလူအာချီပီလာဂိုဒေတာတွင်ဥပဒေမဲ့လောက်ရက်တွေကိုကျူးလွန်နေတဲ့အဖွဲ့ဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါရှင်။အခုကတော့ထိုင်းနယ်သမားတွေအရေးအစိုးရသည့်အချက်ဘာကြောင့်များအချက်ဆိုင်နေရလဲဆိုတာကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာရာဘာဈေးတွေကျဆင်းလာနေတဲ့အတွက်အထိနာနေကြတဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေအစိုးရထံကအကူအညီရဖို့ကြိုးစားနေကြပါတယ်။ကျေးလက်ဒေသမှာလူချိုက်များတဲ့
လဲသမားတွေကိုထောက်ပံ့ကူညီခဲ့တဲ့အရင်အစိုးရရဲ့မူဝါဒတွေကိုအဆုံးသတ်ဖို့ကြိုးစားနေတဲ့ထိုင်းအစိုးရတဲ့အတွက်တော့ဒီကိစ္စကစိန်ခေါ်မှုတစ်ခုလည်းဖြစ်လာနေတာပါ AFP သတင်းဆောင်မကိုကိုအောင်လင်ဦးကတင်ပြပေးပါမယ်ရှင်
သုံးနှစ်ဆက်တိုက်ဈေးနှုန်းနဲ့ကြာဆင်းလာနေရမှာအခုခါတကီလိုလေးချင်ရှိတဲ့ရာဘာပြားတပြားကဘာဈေးကွက်မှာထိုင်းငွေ43ဘတ်အမေရိကန်ဒေါ်လာကျော်လောက်သာဈေးပေါက်နေတာဖြစ်ပါတယ်2011ခုနှစ်တုန်းကတကီလိုဘတ်120လောက်ထိရနေရကဈေးတွေထိုးချကုန်တဲ့အတွက်လဲခမ်းမန်းကြီး6တန်းလောက်ရှိတဲ့ရာဘာဆိုင်သူတွေအခက်ကြုံနေကြရတာပါချိတ်ချရုံကန်းတို့လိုခြံသမားတွေဆိုရင်လဲအကျွေးတင်တဲ့အထိဖြစ်နေကြရပါတယ
်ထွန်းရန်တဒူရန်
ဒီဝက်ကျတဲ့အချိန်ဒါမှမဟုတ်မိုးရင်းကာလမှာဆိုရင်ကျွန်တော်တို့မှာငွေကြေးပြဿနာနဲ့ကြုံရပါတယ်မိုးရတဲ့အချိန်မှာအပင်တွေကိုလိလို့မရပါဘူးမိသားစုနဲ့ဆိုတော့လဲစားဖို့တောက်ဖို့ကလေးတွေအတွက်ကြောင်းစရိတ်လိုငွေကြေးအခက်ခဲတွေရှိပါတယ
်ဈေးနှုန်းတွေအမတန်ထိုးကျလာနေတဲ့အခြေအနေကိုကာမိစေဖို့အစိုးရကအကူအညီပေးဖို့အနေဆုံးဈေးနှုန်းတစ်ခုတတ်မှတ်ပေးဖို့နဲ့နောက်ထပ်ဈေးတွေထပ်မကျအောင်ရဘာတန်ချိန်2,000-1,000လောက်ထုတ်ရောင်းမဲ့အစီအစဉ်ကိုလည်းဆိုင်းငံ့ထားဖို့တောင်သူတွေကတောင်းဆိုနေကြတာပါထိုင်းဆိုရဟောင်းကိုဖြုတ်ချခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဒီနှစ်ဆမိုင်းကအစိုးရဆန့်ကျင်ရေးစံနှက်ပြပွဲတွေမှာရှေ့တန်းကနေတက်တက်ကြွကြွပါခဲ့ကြဘူးတဲ့ရဘာချန်သမားတွေဟာနောက်တစ်ချိန်လမ်းမော်ထွက်စံနှက်ပြဖို့အထိစဉ်းစားနေကြတာဖြစ်ပါတယ်ရဘာချန်တွေအများအပြားရှိရာထိုင်းတောင်ပိုင်းဖန်ကားခရိုင်ကရဘာချန်လုပ်ငန်းကော်မတီဥက္ကဋ္ဌပရိချတ်ဂျတူရာပန်တစ်ကတော့လက်တွေ့ကြုံနေရတာတွေကိုသိအောင်ကြိုးပမ်းဖို့သာရည်ရွယ်ထားတယ်လို့ဆိုပါတယ်
ถ้าเราจะแสดงความคิดเห็นนี่คงเราไม่นานนะ
สนับสนุนเลยส่วนเนาะตึกจ๋าๆคันไม่ทีมาอูเรารู้โลจินาโกกบาก็ตีอองปะโกตะแยกหลอกไปผิดฉินผิดมาบา
ทาวินีจูฮองยินละชินาวะโกอานาติ้งเผช่าเกบีตက်ลาเดอซูยาเดก็รอตองนูรีนีเนอซูยาเยทอกปันนีปอมามิโกอาทานีราริโกอซงตันไนโมตู้ตက်มุนิกุนีเดซีวายีเปลี่ยนแลอู้หมอลาโบจูซานีราบาดาเยเมเลมะจีนัมมุรีจี้ทวาลานีราเนอะเมียมะจาเกยนงกาเลไซตองนูรีโกอซูยากะทอกปันเปเกดโลရောဘာဆိုင်သူတွေကိုလည်းငွေချေးအကူအညီပေးမဲ့အလားအလာတွေရှိနေပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ဘူးတဲ့ရောဘာဆိုင်တောင်သူစွန့်ချန်ချုံခံကတော့လက်ရှိအစိုးရရဲ့စီမံခန့်ခွဲမှုတွေကိုမချေမနှက်ဖြစ်နေတာပါ
။ ผิดหวังครับแต่ก็ช่วงนี้เนี่ยทุกคนในภาคใต้ก็ยังทําใจอยู
่ကျွန်တော်အနေနဲ့မချေနှက်ပေမဲ့ဒီတောင်ပိုင်းကလေသမားတွေအားလုံးကတော့သူဖြစ်ဆုပ်ချုပ်ရေးကလည်းရှိနေတဲ့အတွက်လက်ရှိအခြေအနေကိုလက်ခံနိုင်ဖို့ကြိုးစားနေကြတာပါ။အစိုးရကတော့ကုန်သွယ်ရေးမှာမကျွမ်းကျင်တဲ့အပြင်အကန့်အသတ်တွေလည်းရှိနေပါတယ်။
ထိုင်းနိုင်ငံဟာနှစ်စဉ်ရဘာတန်ချိန်4000လောက်ထုတ်လုပ်ပြီးဒေါ်လာ3,800လောက်ဝင်ငွေရနေတယ်လို့ရဘာလုပ်ငန်းရှင်အသင်းကခန့်မှန်းထားတာပါထိုင်းနိုင်ငံဟာဒီလိုကမ္ဘာမှာရဘာထုတ်လုပ်မှုထိတ်တန့်နိုင်ငံတစ်ခုဖြစ်နေပေမဲ့လည်းဈေးတွေတော်တော်နဲ့ပြန်မတက်လာဘူးဆိုရင်တော့ရဘာစိုက်တဲ့တောင်သူတွေအနေနဲ့တခြားလုပ်ငန်းတွေကိုပြောင်းရမယ့်အခြေအနေမျိုးနဲ့လည်းရင်ဆိုင်နေကြရတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လည်းဥပြပြပေးခဲ့တာပါရှင်ဒေတာရင်းသတင်းတွေကိုဒီမှာရပ်ပြီးအခုကတော့အာဖရိကအီဘိုလာအရေးဘက်ကိုလှည့်ချင်ပါတယ်အီဘိုလာဗိုင်းရပ်စ်ကူးစက်မှုကိုအခုနှစ်ဒီဇင်ဘာလအရောက်မှာထိန်းချုပ်နိုင်လိမ့်မယ်လို့အနောက်အာဖရိကနိုင်ငံတွေရဲ့ခေါင်းဆောင်တွေကမျှော်လင့်နေကြပါတယ်။ဒါပေမဲ့နိုင်ငံတကာအသိုင်းအဝိုင်းဘက်ကအားကြိုးမှန်တဲ့ဝိုင်းပြီးတော့ကူညီပေးမှသာဖြစ်လိမ့်မယ်လို့ဆိုပါတယ်။အီဘိုလာဗိုင်းရပ်စ်အဓိကခံစားနေကြရတဲ့လိုင်ဘေးရီးယား၊ဆီယာရာလီယွန်း၊ဂီနီစတဲ့နိုင်ငံတွေကတခြားတိုင်းပြည်တွေကိုရောက်ရှိနေကြတဲ့သူ့နိုင်ငံသားတွေကိုဝိုင်းဝန်းကူညီကြဖို့လည်းပန်ကြားနေကြပါတယ်။ဒီအတွက်ဘလို့အကူအညီတွေပေးနိုင်မလဲဆိုတာကိုအမေရိကန်ရောက်အာဖရိကတိုက်သားတွေကဝါရှင်တန်မှာကျင်းပနေတဲ့ US African Forum မှာဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့ဇလဆဟုတ်သတင်းပေးပို့ထားပါတယ်ဥဆံမိုးဝေကပြောပြပေးပါမယ်ရှင
်။ Ebola ရောဂါဟာတကဘာလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်ပါတယ်။ဒီပြဿနာအဆုံးသတ်သွားအောင်အားလုံးဝိုင်းပြီးတော့လုပ်ကြမှာဖြစ်တယ်လို့ဝါရှင်တန်မှာရောက်နေတဲ့အာဖရိကသမ္မတကူဇလေရီကတောက်ကြနေမှာပြောဆိုပါတယ်။အနောက်နိုင်ငံတွေကတော့စီဝါပညာရှင်တွေနဲ့ပစ္စည်းပစ္စည်းတွေအကူအညီပေးကြလိမ့်မယ်လို့ကတိပြုထားကြပြီးပါပြီ။ဒါပေမဲ့အနောက်အာဖရိကကိုရောက်လာဖို့ကတော့အချိန်အတိုင်းတာတစ်ခုတော့ယူရလိမ့်ဦးမယ်လို့အမေရိကန်နိုင်ငံဆိုင်ရာဆီယာရာလီယွန်းနိုင်ငံသံမတ်ကြီးဘုတ်ကရီစတီဗင်ကပြောဆိုပါတယ်
။ The British promised to build a 700 bed hospital that has not been done yet but they have started construction. The Cubans went
ဗြိတိန်နိုင်ငံကကရင်900ဆန်းနဲ့စေယုံစောက်ပေးဖို့ကတိပေးထားပါတယ်။ဒါပေမဲ့မပြီးသေးပါဘူး။စတော့စောက်နေပါပြီ။ကျူးဘားနိုင်ငံကဆီယဝန်165ယောက်စီယာရာလီယွန်းကိုရောက်သွားပြီလို့မနေ့ကပြောပါတယ်။အားလုံးဝိုင်းပြီးတော့စုစုစည်းစည်းလုပ်မယ်ဆိုရင်လှိုင်ကောင်းစိုးရင်တော့ကျွန်တော်တို့အလင်းအောင်တွေ့ရမှာပါ
။သူ့နိုင်ငံအတွင်းမှာအခုလောလောဆယ်လုပ်နေတာနဲ့တော့ဒီယောဂါပျောက်မသွားနိုင်ဘူးလို့တာမတ်ကြီးကပြောပါတယ်။ကြာတာပရီးနေ့ကပဲဖရီတောင်းမြို့မှာအဲ့ဒီယောဂါနဲ့လူ78ယောက်တည်သွားခဲ့တယ်လို့ဆိုပါတယ်။တခြားတိုင်းပြည်တွေမှာရောက်နေတဲ့ဆီယာရာလီယွန်းနိုင်ငံသားတွေကအကူအညီပေးကြတယ်လို့လည်းပြောပါတယ်
။ In fact we have the aspirants who are volunteering especially diasporas in the medical field, nurses, paramedics and the doctors.
ဒီလူတွေကကူညီကြပါတယ်အထူးသဖြင့်ကျန်းမာရေးလောကမှာရောက်နေကြတဲ့သူတွေပါဆရာဝန်တွေသူနာပြုတွေဆေးဘက်ဆိုင်ရာလက်ထောက်တွေပါတချို့ဆိုရင် free town မှာရောက်နေကြပြီးဒေသခံကျန်းမာရေးလုပ်သားတွေကိုတင်နန်းတွေပေးနေကြပါတယ
်အီဘိုလာဟာကမ္ဘာပေါ်မှာအကြီးအမားဆုံးအကြမ်းဖက်သမားဖြစ်တယ်လို့သံမတ်ကြီးကဆိုပါတယ်ဒါပေမဲ့နိုင်ငံတကာကလုံလောက်တဲ့အကူအညီထောက်ပံ့မှုတွေရရှိရင်တော့အမြင့်ဖြုတ်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အီဘိုလာအပါအဝင်အနောက်အာဖရိကမှာကြုံနေရတဲ့ပြဿနာတွေကိုအားကျုံမှန်တဲ့ကူညီဖြေရှင်းပေးကြဖို့ဇင်ဘာဝေနိုင်ငံရဲ့ကိုယ်စားလှယ်အီမန်နျူအယ်နာဒိုစီကပြောဆိုပါတယ
် Because after Ebola there will be need to also deal with the consequences of Ebola
အဖြစ်လို့လဲဆိုတော့အီဘိုလာရောဂါကိုထိန်းချုပ်နိုင်လိုက်ပြီဆိုရင်တော့သူ့ရဲ့အကျိုးဆက်တွေကိုဖြေရှင်းဖို့လိုမှာပါနောက်ထပ်ဒီလိုမျိုးပြဿနာထပ်မကြုံရအောင်အခိုင်အမာစနစ်တကျလှုပ်ထားဖို့လိုပါတယ
်အီဘိုလာရောဂါကိုဝိုင်းဝန်းတိုက်ဖျက်ကြတဲ့နေရာမှာညီညီညွတ်ညွတ်လှုပ်ကြဖို့အရေးကြီးတဲ့အကြောင်းယောဂါဖြစ်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေကကိုယ်စားလှယ်တွေကပြောကြပါတယ်အာဖရိကရဲ့အပြင်ဘက်ထိယောဂါကူးစက်လာတာကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့အီဘိုလာကိုလစ်လူရှုလို့မရဘူးဆိုတာကိုပြသနေတဲ့အကြောင်းဝါရှင်တန်မှာရှိတဲ့ရက်ဖက်စီမံခန့်ခွဲမှုဆိုင်ရာအမျိုးသားတင်နန်းကျောင်းရဲ့အကြီးအကဲချီနာအာကူကွဲကပြောပါတယ်Liberia, Sierra Leone နဲ့ Guinea နိုင်ငံတွေမှာ Ebola ရောဂါထိန်းချုပ်နိုင်ဖို့အတွက်အကူအညီပေးရေးကပထမဆင့်ဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်လာသူတွေကပြောကြပါဗျ။အဲ့ဒီနိုင်ငံတွေမှာရောဂါကြောင့်ထိခိုက်သွားရတဲ့ပညာရေးစိုက်ပျိုးရေးကုန်ထုတ်လုပ်မှုစတာတွေပြန်ပြီးတော့ထူထောင်ပေးဖို့လဲလိုသလိုဒါမှသာနောက်တစ်ချိန်မှာကျန်းမာရေးကပ်ဘေးကျုံလာခဲ့ရင်သူတို့မှာဟန်တားနိုင်တဲ့စွမ်းအားရှိလာစေလိမ့်မယ်လို့လည်းပြောဆိုကြပါဗျခင်ဗျာ။
ဥဆောင်မိုးဝေပြောပြခဲ့တာပါရှင်အခုကတော့လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါမယ
်သောရရှင်များခင်ဗျာမြန်မာအစိုးရကနေပြီးတော့လှစ်တော်ကိုတင်သွင်းထားတဲ့ရုတ်တံနှင့်ဥပဒေမူကြမ်းကိုမြို့သားလှစ်တော်ကနေပြီးတော့ပြီးခဲ့တဲ့အပတ်တုန်းကအတည်ပြုပေးခဲ့ပါတယ်။ဒါပေမဲ့လည်းဒီရုတ်တံနှင့်ဥပဒေကြမ်းထဲမှာပါတဲ့အချက်လက်အချို့နဲ့ပတ်သက်ပြီးတော့သတင်းမီဒီယာသမားတော်များကကြေညာကြတာတွေ့ရပါတယ်။အထူးဖြစ်တော့ဒီရုတ်တံနှင့်ဥပဒေမူကြမ်းဟာဆိုလို့ရှိရင်ဒီအစိုးရကချုပ်ကန့်ထားတဲ့မီဒီယာတွေအစိုးရရဲ့မီဒီယာတွေကိုပို့ပြီးတော့အခွင့်အရေးပေးထားတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်။ဒါကြောင့်မလို့ဒီအခုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဒီရုတ်တံလှည့်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်ဖို့အတွက်အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနဲ့ဆက်သွယ်လို့ရပါတယ်။ဒါမှမဟုတ်ရှင်မိမိတို့ဆွေးနွေးမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့လည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923823554ဖြစ်ပါတယ်။ VOA ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကို VOA ကကြိုဆိုပါတယ်ခင်ဗျာ။
အင်္ဂါနေ့ည9နာရီတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြပါဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့သောရရှင်တို့ဆွေးနွေးလိုတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ပြောပြပေးချင်ပါတယ်။အီတလီနိုင်ငံမီလန်မှာကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးမှာသမ္မတဦးသိန်းစိန်ကမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်နေလို့ကုလသမဂ္ဂအထွေထွေညီလာခံကိုနှစ်ဆင့်အစိုးတင်သွင်းနေတာကိုဥရောပသမဂ္ဂဘက်ကရက်ဆိုင်ပေးဖို့တောင်းဆိုသွားပါတယ်။ကုလသမဂ္ဂရဲ့လူ့အခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေအတွက်ဆုံးဖြတ်ချက်တွေမှာမြန်မာနိုင်ငံမပါစီခြင်းဘူးဆိုရင်လူ့အခွင့်အရေးတိုးတက်မှုတွေရှိလာအောင်လက်တွေ့ဆောင်ရွက်ပြသဖို့လိုတယ်လို့ဥရောပအခြေစိုက်လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။မိုင်းအင်ဂျင်နိုင်ငံအသေးစိတ်ပြောပြပေးပါမယ်ရှင်။
အောက်တိုဘာလ16ရက်နေ့ကနေ18ရက်နေ့အထိမီလန်မှာနှစ်ရက်တာကျင်းပတဲ့ဆယ်ချိန်မြောက်အာရှဥရောပထိပ်သီးအစည်းအဝေးမှာသမ္မတဦးသိန်းစိန်ကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအခြေအနေတွေတိုးတက်အောင်အဆင့်30နဲ့ဆောင်ရွက်ခဲ့ကြောင်းပြောသွားတာပါအထူးသဖြင့်မြန်မာအစိုးရဟာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာသဘောတူညီချက်တွေအလုပ်သမားအဖွဲ့အစည်းဆိုင်ရာသဘောတူညီချက်တွေနဲ့အမျိုးသမီးနဲ့ကလေးသင်ငယ်များဆိုင်ရာသဘောတူညီချက်တွေမှာပါဝင်လက်မှတ်ရေးထိုးဆောင်ရွက်နေတာကြောင့်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကနှစ်စဉ်အစိုးတင်သွင်းတဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေကိုရက်ဆိုင်ပေးဖို့ဥရောပသမဂ္ဂကိုတောင်းဆိုသွားပါတယ်။ဒါနဲ့ပတ်သက်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Formana ရဲ့အမြင်ကတော့
We have seen President Thein Sein now.
တမနာဦးသိန်းစိန်ရဲ့တောင်းဆိုချက်ဟာလူငယ်တဲ့နှစ်ပတ်ကကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်တောင်းဆိုသွားတာနဲ့အတူတူပါပဲ။ဆုံးဖြတ်ချက်မူကြမ်းရေးဆွဲတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုစီးရုံးနေတာဖြစ်ပါတယ်။ ဒါပေမဲ့လို့မြမအရေးဆုံးဖြတ်ချက်ထဲမှာပါတဲ့အချက်တွေအလုံးကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမြမအစိုးရဘက်မှမရှိပါဘူး။လွန်ခဲ့တဲ့3လကဆိုရင်မြမအရေးဆုံးဖြတ်ချက်ကိုရက်ဆိုင်ဖို့ဥရောပသမဂ္ဂကပြင်ဆင်ခဲ့ပေမဲ့သမရဦးသိန်းစိန်ဘက်ကတိုးတက်မှုအစ်စ်တွေကိုလှုပ်ဆောင်ပြတာမျိုးမရှိခဲ့ပါဘူး။ဥပမာ Unity Channel ကသတင်းတောက်တွေကိုလွှတ်ပေးတာ၊နောက်ပြီး American သမရ Obama မြန်မာနိုင်ငံကိုလာတော့ကသမရဦးသိန်းစိန်နဲ့တွေ့ဆုံချိန်မှာကတိပေးထားတဲ့အတိုင်းကုလသမဂ္ဂလူခွင့်ရေးယုံဖွင့်ခွင့်ပြုမယ်ဆိုတာကိုစီစဉ်တာမျိုးတွေပါ။ဒါပေမဲ့ဒါတွေကိုဆောင်ရွက်ခြင်းမရှိတာကြောင့်ဒီနှစ်အတွက်မြမအရေးဆုံးဖြတ်ချက်တွေချမှတ်ဖို့ဥရောပသမဂ္ဂကဆုံးဖြတ်ထားပါတယ်လို့ Mark Farmana က VOA ကိုပြောသားတာပါ။နောက်ပြီးဦးသိန်းစိန်အစိုးရအနေနဲ့နိုင်ငံတကာထောက်ခံမှုရအောင်ကြိုးပမ်းနေတာဟာသူတို့အာဏာတည်မြဲဖို့အတွက်ဖြစ်တယ်လို့လည်း Mark Farmana ကပြောပါတယ
် What's interesting is that the Thein Sein seems to be really trying very hard to win more international support.
သမရဦးသိန်းစိန်ဟာနိုင်ငံတကာရဲ့ထောက်ခံမှုကိုရအောင်အတော့ကိုကြိုးစားနေတာပါ။ဒါကြောင့်လဲဆိုတော့နိုင်ငံရေးအာဏာကိုရဖို့ကြိုးစားနေတဲ့ပြည်တွင်းကစစ်ကောင်းဆောင်ဟောင်းတွေရဲ့ဖိအားပေးမှုကိုလည်းဦးသိန်းစိန်ကရင်ဆိုင်နေရတာပါ။ဒါကြောင့်သူနဲ့သူ့ရဲ့ဝန်ကြီးတွေကနိုင်ငံတကာရဲ့ထောက်ခံမှုကိုရအောင်အသေးအတန်ကြိုးစားနေတာဖြစ်တယ်လို့ Mark Farmana ကပြောသားတာပါ။မီလန်မှာကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သမရဦးသိန်းစိန်နဲ့အတူနိုင်ငံသားရေးဝန်ကြီးဦးဝနာမောင်တွင်ပြန်ကြားရေးဝန်ကြီးဦးရဲထွန်းနဲ့အတူဝန်ကြီးတချို့လိုက်ပါသွားပါတယ်။အာရှဥရောပထိပ်သီးအစည်းအဝေးပွဲကိုနှစ်နှစ်တစ်ကြိမ်ကျင်းပနေတာပါ။ပထမဆုံးအကြိမ်ထိပ်သီးအစည်းအဝေးပွဲကိုတော့စင်ကာပူနိုင်ငံကဆီစဉ်ခဲ့တာဖြစ်ပြီး1996ခုနှစ်မှာထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တာပါရှင်
။မယင်ချင်တိုင်းစူးစီးတင်ပြပေးခဲ့တာပါ။တနင်္ဂနွေနေ့ညညနေပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေမကြခင်မှာဆုံးသက်တော့မှာပါ။အခုတော့ဂျန်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါမယ်။
ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြသူတွေကြားမှာဒီလေးညက်ဇက်တိုက်အဖြစ်နဲ့တနင်္ဂနွေအစောပိုင်းမှာလည်းပဋိပက္ခတွေဖြစ်ပွားပါတယ်။မောင်ခေါက်အရက်မှာရဲတွေတားဆီးထားတဲ့အတားအဆီးတွေကိုဆန္ဒပြသူတွေဘက်ကဖြတ်ကျော်ဖို့ကြိုးစားတာမှာရဲတွေကလည်းဆန္ဒပြတဲ့သူတွေကိုအတင်းပြန်ပြီးတော့တွန်းခဲ့ပါတယ်။ဒီကနေ့တနင်္ဂနွေမှာလည်းဒီဟောင်ကောင်မြို့လေကအစိုးရရုံးတွေရှိတဲ့နေရာနာမှာနေ့လယ်ပိုင်းမှာယာနဲ့ချီတဲ့ဆန္ဒပြသူတွေဟာစခန်းချပြီးတော့ဆန္ဒပြနေကြပါတယ်။အီဘိုလာရောဂါဟာလက်ရှိလူသားမျိုးဆက်အတွက်ကိုကပ်ဘေးတစ်ခုဖြစ်နေတယ်လို့နိုင်ငံတကာမှာလူသားချင်းအခုအညီတွေကိုပေးနေတဲ့ဒီဗြိတိန်အခြေစိုက် Oxfam အဖွဲ့ကပြောပြီးတော့ဒီယောဂါတိုက်ဖျက်ရေးကိုပိုလှုပ်ကြဖို့အတွက် EU နိုင်ငံသားရဲ့ဝန်ကြီးတွေကိုတောင်းဆိုလိုက်ပါတယ်။ Ebola အဆိုးဆုံးဖြစ်နေတဲ့နိုင်ငံတွေစီကိုစေဝင်တန်းတွေနောက်ထပ်စစ်သားတွေငွေကြေးအကူအညီတွေပို့ပေးကြဖို့အတွက်ကိုလည်း Oxfam အကြီးအကဲကတိုက်တွန်းခဲ့ပါတယ်။ Vatican မှာတော့ဒီ Roman Catholic Bishop ဖုန်းတော်ကြီး200ကျော်သတင်းနှစ်ပတ်ကြာဆွေးနွေးခဲ့ကြတဲ့သာသနာစီဝေးဘွဲကနေလိန်တူဆုံမဲ့သူတွေကိုပို့ပြီးကြဲကြဲပြင်းပြင်းလက်ခံဖို့ဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အပေါ်မှာကက်သလစ်ဘာသာဝင်တို့ရဲ့တုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။သာသနာစီဝေးဘွဲကနေစနေနေ့မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာလိန်တူဆုံမဲ့သူတွေကိုတိမ်မွေးလင်းနဲ့စွာနဲ့ကြိုဆိုသင့်ပြီးတော့သူတို့အပေါ်ခွဲခြားဆက်ဆံတာကိုရှောင်ကျဉ်သင့်တယ်လို့ဖော်ပြထားခဲ့ပါတယ်။တခါဒီအိမ်တော်ကွဲထားတဲ့သူ Roman Catholic ဘာသာဝင်တွေကိုဘာသာရေးအခမ်းအနားနဲ့ထပ်မံအိမ်တော်ပြုခွင့်ပေးဖို့ကိစ္စအပေါ်မှာလည်း Bishop ဖုန်းတော်ကြီးတွေကသဘောမတူခဲ့ကြပါဘူး။ဒီလိုသာသနာစီဝေးဘွဲရဲ့နောက်ဆုံးသဘောထားတွေကိုရှေးရိုးဆွဲအမြင်ရှိသူတွေကကြိုဆိုနေကြသလိုလိန်တူဆုံးမဲ့သူအရေးလှုပ်ရှားနေသူတွေကတော့စိတ်ပျက်တယ်လို့ပြောကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မုံချင်ညာပေးခဲ့တာပါ။ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရင်းမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်ရှင်။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.